Welcome to the Voice of America in Burmese.
မင်္ဂလာပါရှင် Washington မြို့တော် VOA American အတန်းကနေ2022ခုနှစ် February လ10ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်ရဲ့ဒေါက်ခင်မျိုးသက်သူကပူးတွဲတင်ဆက်မှာပါ။မြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နဲ့ဆရာနာသိမ့်မှုတပတ်တိတိပြင်းမြောက်တဲ့ February လ10ရက်နေ့မှာနိုင်ငံနဲ့တဝန်းအထွေထွေတပိတ်ကြီးစတင်မှုရှိကြောင်းဦးဆောင်စီစဉ်သူတွေက VOA ကိုပြောပါတယ်မြန်မာပြည်သူအများစုအနေနဲ့ဆရာနာရှင်လက်အောက်မှာထပ်ပြီးမနေခြင်းကြတဲ့အတွက်အခုလိုလမ်းမရီပေါ်ထွက်ပြီးရဲရဲရင်ဆန္ဒပြနေကြသလိုဆက်လက်ပြီးတော့လည်းငြိမ်ငြိမ်ချမ်းချမ်းဆန္ဒပြကြမှာဖြစ်တယ်လို့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားနေသူကျောင်းသားခေါင်းဆောင်ဟောင်းကိုလင်းထန်နိုင်က VOA ကိုပြောပါတယ
်ဒီအခုကျွန်တော်တို့လှုပ်ရှားမှုပေါ့နော်လူလူတွေလက်မထွက်နေရတော့အပိသက်လုံးမှာပဲကျွန်တော်တို့မှမဟုတ်ဘူးမျိုးဆက်အားလုံးရှေ့မျိုးဆက်ဟောနောက်မျိုးဆက်ဟောကျွန်တော်တို့မျိုးဆက်ဟောအဓိမထပ်ပြီးတော့အာရှင်လောက်မှမနေချင်တော့အဲ့တော့ကျွန်တော်တို့အာရှင်လုံးဝဒီဗမာပြည်ရဲ့အုပ်စိုးမှုရဲ့အောက်ကနေထွက်သွားတဲ့အထိကျွန်တော်ဆက်ပြီးတော့လုပ်သွားမှာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရဦးဝင်းမြင့်နဲ့ဖန်စီထိန်ထိန်ထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့အရက်သားအစိုးရကိုအာဏာပြန်လွှဲပေးဖို့တမရတော်သားတွေအနေနဲ့စစ်တမ်းလျားတွေကိုပြန်သွားကြဖို့စတဲ့အချက်တွေကိုပြည်သူတွေတညီတညွတ်တဲ့တောင်းဆိုထားကြောင်းကိုလင်းထန်နိုင်ကပြောပါရယ်အထွေထွေသပိတ်မှောက်ရမှာအစိုးရဝန်ထမ်းတွေအနေနဲ့အလုံးမလုံးကြဖို့လဲပါဝင်တယ်လို့ဆိုပါရယ်လက်ရှိမှာတော့ရန်ကုန်မြို့မှာစနေနေ့ကစတင်ပြီးပြည်သူတွေတိမ့်နဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြရမှာတနင်္ဂနွေနေ့ကတော့နိုင်ငံတော်ပြန့်နှံ့ခဲ့ပါရယ်ကင်းပြည်နယ်မြဝတီမြို့မှာတနင်္ဂနွေနေ့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်။ရန်ကုန်မြို့ကလာတဲ့သတင်းတွေအရစစ်ကားအများပြားရန်ကုန်တက္ကသိုလ်ဝင်းနဲ့တနင်္ဂနွေနေ့ညကရောက်ရှိလာကြောင်းဆိုရှယ်မီဒီယာတွေမှာဗီဒီယိုဖိုင်တွေတင်ထားတာကိုတွေ့မြင်ခဲ့ကြရတယ်လို့ဖော်ပြထားပါတယ်ရှင်။ဆရာနာတင်လိုက်တဲ့မြန်မာနိုင်ငံမှာလွှတ်တော်အစည်းအဝေးအသီးသီးကိုရက်ဆိုင်ထားပေမဲ့ရန်ကုန်တိုင်းစကိုင်းတိုင်းနဲ့တနင်္သာရီတိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တွေဟာ February လ6ရက်9ရက်နေ့တွေမှာအစည်းအဝေးတွေပြုလုပ်ပြီးကျန်းသစ္စာကြေညာခဲ့ကြပါတယ်2020နိုဝင်ဘာလ10ရက်ရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွှတ်တော်အစည်းအဝေးခေါ်ယူကျင်းပရမယ်ဆိုတဲ့သတ်မှတ်ချက်နဲ့အညီအခုလိုသက်ဆိုင်ရာတိုင်းဒေသကြီးလွှတ်တော်အမတ်တွေကအစည်းအဝေးကျင်းပခဲ့ကြတာပါရွေးကောက်ပွဲမှာအပြတ်သက်အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေရဲ့ပထမနှစ်ဗီဒီယိုကွန်ဖရင့်အစည်းအဝေးကျင်းပနေပုံနဲ့ကျန်းသစ္စာကြေညာနေပုံတွေကို NLD Facebook မှာဖော်ပြထားပါတယ်အလားတူစကိုင်းတိုင်းဒေသကြီးလွှတ်တော်ပထမနှစ်အစည်းအဝေးနဲ့ကျန်းသစ္စာကြေညာပွဲကိုလည်းတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်တနင်္သာရီတိုင်းဒေသကြီးလွှတ်တော်ပထမအစည်းအဝေးကို online conference နဲ့ကျင်းပခဲ့ပြီး NLD လွှတ်တော်ကိုယ်စားလှယ်22ဦးအနည်း18ဦးတက်ရောက်ခဲ့ပြီးကျန်းတဲ့3ဦးကတော့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်တက်ရောက်နိုင်ခြင်းမရှိဘူးလို့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတော်ဝန်ဆရာနာသိမ့်မှုစန့်ကျင်တဲ့ပြည်သူတွေတိုင်းနဲ့ချီလမ်းမပေါ်ထွက်ဆန္ဒပြတဲ့အချိန်မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့နဲ့ဆန္ဒပြပွဲတွေကိုလက်စားချေအကြမ်းဖက်တုံ့ပြန်တာမျိုးမလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ကတောင်းဆိုလိုက်ပါတယ်ဆရာနာသိမ့်ပြီးရွေးကောက်တင်မြောက်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရဦးဝင်းမြင့်နဲ့နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အတွက် February လ6ရက်နေ့ကမြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်မြို့မှာထောင်နဲ့ချီတဲ့ပြည်သူတွေဟာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖမ်းဆီးအရေးယူမှုတွေမလုပ်ဖို့နဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းကလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကလည်းမြန်မာနိုင်ငံမှာသဘောထားကွဲလွဲတဲ့အတန်တွေအပေါ်အကြမ်းဖက်နှိမ်နင်းမှုကိုစိုးရိမ်ပူပန်မိကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်ကောင်းဆောင်တွေအနေနဲ့နိုင်ငံတကာဥပဒေနဲ့အညီပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့နဲ့မလိုအပ်တဲ့ဒါမှမဟုတ်အလွန်အကျွံအင်အားအသုံးပြုတာမျိုးကိုရှောင်ချင်ဖို့Michelle Bachelet ကတတိပေးခဲ့ပါရရှင်ဒီမိုကရေစီစနစ်နဲ့တဟဇာတဖြစ်စေဖို့မြန်မာစစ်တပ်ကိုပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်ပုံရဟန်းမင်းကြီး Francis ရဲ့ Saint Peter ယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေစူတောင်းမေတ္တာပို့သတဲ့ပွဲမှာသူကအခုလိုမိန့်ကြားခဲ့ပါတယ
် Cari fratelli e sorelle buongiorno in questi giorni seguo con viva
မြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အလေးနဲ့စိတ်ပူပန်မိပါတယ်2019ခုနှစ်ကမြန်မာနိုင်ငံကိုတွားရောက်ပြီးကတည်းကကျွန်ုပ်ရဲ့နှလုံးသားရဲ့ချစ်ခင်မျက်နှာမှုတွေရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်ကျွန်ုပ်ဆူတောင်းမှုမှာတည်သူတွေနဲ့အတူစီစီလုံးလုံးရပ်တည်နေပြီးတိုင်းပြည်တာဝန်ရှိသူတွေအနေနဲ့ဘုံကောင်းကျိုးအတွက်စိတ်ရင်းမှန်မှန်နဲ့လူမှုတရားမျှတရေးနိုင်ငံတည်ငြိမ်ရေးအတွက်ဒီမိုကရေစီနဲ့သဟဇာတာဖြစ်ဖို့ဆူတောင်းပါတယ်လို့ပုံရဟမင်းကြီး Francis ပြောသွားတာပါအခုလိုမြန်မာပြည်သူတွေရဲ့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုကို American ကအားပေးထောက်ခံနေကြောင်းမြန်မာနိုင်ငံဆိုင်ရာ American တန်အမတ်ကြီး Thomas Bider ကလည်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီတော့တွင် American ပြည်ထောင်စုမှနိုင်ငံရေးခလုံးကွင်းတောင်းခံခဲ့တဲ့မြန်မာတန်ယုံပထမအတွင်းဝင်ဦးမောင်မောင်လက်နဲ့ပတ်သက်လို့ American အင်ထူရောအမျိုးသားလုံခြုံရေးကောင်စီကကင်တွယ်သွားဖို့ရှိကြောင်းကြာသပတေးနေ့ကသတင်းတောက်တွေကိုအင်ထူရောပြောခွင့်ရဂျန်ဆကီကပြောကြားခဲ့ပါတယ်ရှင်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရတနင်္လာနေ့ထိကမ္ဘာတစ်လွှာလူပေါင်း106သန်းနီးပါးဒီရောဂါအကူးစိုက်ခံနေရပြီးတည်ဆုံးရသူကလည်း 1.3 သန်းကျော်နေပြီဖြစ်ပါတယ်။ American နိုင်ငံမှာကူးစက်သူ28သန်းနီးပါးနဲ့တည်ဆုံးရသူက4လင်းခွဲကျော်ရှိပြီးကမ္ဘာမှာအများဆုံးပါ။ဒုတိယကူးစက်မှုအများဆုံးကလူပေါင်း17သန်းနီးပါးအကူးစိုက်ခံနေရတဲ့အိန္ဒိယနိုင်ငံဖြစ်ပြီးဘရာဇီးကတော့9သန်းခွဲနီးပါးနဲ့တတိယအများဆုံးဖြစ်နေပါတယ်။ဗြိတိန်မှာတော့ကူးစက်သူ4သန်းနီးပါးနဲ့သရုပ်ထအများဆုံးဖြစ်ပြီးတနင်္လာနေ့အထိဆိုတည်ဆောက်ရသူက 1.3 သိန်းကျော်ရှိပါတယ်။ဗြိတိန်အစိုးရကကာကွယ်ဆေးထိုးတဲ့လုပ်ငန်းကိုအချိန်မြှင့်လှုပ်ဆောင်နေပြီးမေလကုန်လောက်မှာအသက်50အထက်နိုင်ငံသားအားလုံးကိုဆေးထိုးပေးနိုင်ဖို့လုပ်နေတယ်လို့ကာကွယ်ဆေးထိုးမှုဆိုင်ရာတာဝန်ခံကတနင်္လာနေ့မှာပြောပါတယ်။ကနေဒါနိုင်ငံမှာတော့ဒီရောဂါအကူးစက်ခံရသူက8သိန်းကျော်လာချိန်မှာပဲစနေနေ့က Pfizer နဲ့ BioNTech Coronavirus ကဝက်ဆေးကိုအသုံးပြုခွင့်ပေးလိုက်ပါပြီ။ Spain နိုင်ငံမှာတော့နိုင်ငံသား400ကျော်မှာ Britain ကကူးစက်များဗီဇာပြောင်းပို့တဲ့အကူးစက်ခံရတာတွေ့တဲ့အတွက်မကြခင်သတင်းပတ်တွေအတွင်းမှာပဲကူးစက်မှုနဲ့တည်ဆုံးမှုဥယျာဉ်တိုးလာနိုင်တယ်လို့ Spain ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။အာရှဒေသမှာတော့တောင်ကိုရီးယားမှာဒီရောဂါကူးစက်မှုအရှိန်လျော့လာနေတာကြောင့်မျိုးရောဆိုးတဝိုက်ကလွဲပြီးကန့်တတ်ထားတဲ့စားတောက်ဆိုင်နဲ့ဈေးဆိုင်ဖွင့်ချိန်တွေကိုတိုးမြှင့်ပေးလိုက်တယ်လို့တောင်ကိုရီးယား CDC ဌာနကစနေနေ့မှာကြေညာပါတယ်။ဒါပေမဲ့မျိုးရောတဝိုက်ဒေတာတွေအတွက်လူ9ဦးထက်ပိုပြီးစုဝေးခွင့်တော့မပေးသေးပါဘူး။အီရန်နဲ့အင်အားကြီးနိုင်ငံတွေကြား2015တုန်းကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကပြန်ပြီးမလိုက်နာမချင်းအီရန်ပေါ်မှာအမေရိကန်ဘက်ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးမှာမဟုတ်ဘူးလို့American သမ္မတ Joe Biden ကပြောကြားလိုက်ပါတယ်။ Iran ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကတော့ American ဘက်ကဒဏ်ခတ်မှုတွေရုပ်သိမ်းပေးမှပြန်ပြီးလိုက်နာနိုင်မှာဖြစ်ကြောင်းတနင်္လာနေ့မှာပဲပြောပါတယ်
။ Agar Nikon Iran be ta'ahudat barjomi ke
Iran ကအခုလက်ရှိမှာသဘောတူညီချက်ပါအချက်တချို့ကိုမလိုက်နာဘဲနေပေမဲ့ဒီသဘောတူညီချက်အတိုင်း Iran ပြန်ပြီးလိုက်နာစေခြင်းနဲ့ဆိုရင်တော့American ဘက်ကဒဏ်ခတ်အရေးယူထားတာအလုံးကိုလုံးဝဖျက်သိမ်းပေးရမှာဖြစ်ကြောင်းနဲ့ဒါကိုလက်တွေ့ပြသမှာဖြစ်ကြောင်းလည်းပြောသွားတာပါ။အီရန်နဲ့အင်အားကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရနျူကလ িয়ার လက်နက်ထုတ်နိုင်တဲ့ယူရေနီယံတန့်စင်မှုပမာဏကိုအီရန်ဘက်ကရှော့ချပေးရမှာဖြစ်ပြီးအပြန်အလှန်အနေနဲ့ American နဲ့တခြားနိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတာဖြစ်နေတယ်လို့ပြောပြီးအရင် American သမ္မတ Donald Trump က2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ပြီးအရေးယူဒဏ်ခတ်မှုတွေကိုပြန်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့် Iran ကသဘောတူညီချက်ပါကန့်သတ်ချက်တွေကိုတစ်ခုပြီးတစ်ခုချိုးဖောက်လာတာဖြစ်ပြီးတန့်စင်မှုပမာဏနည်းပါတဲ့ Uranium တွေကိုတိုးပြီးစုဆောင်းတာ Uranium တန့်စင်မှုကိုကန့်သတ်ပမာဏထက်တိုးမြင့်လာအပါအဝင်ခင်မီဗဟုခွာသုံးဆက်တွေနဲ့တန့်စင်မှုတွေကိုတိုးလှုပ်လာခဲ့တာဖြစ်ပါတယ်။အီရန်က IS တွေ့ကြအဖွဲ့ထိပ်ပိုင်းခေါင်းဆောင်အဘူယာဆာကိုမကြသေးခင်ကပဲတုတ်တန်လိုက်နိုင်ပေမဲ့ ဒါဟာဒီဖွဲ့အီရတ်နိုင်ငံတွင်တိုက်ခိုက်မှုတွေကိုရော့မသွားစေဘူးလို့အီရတ်ကတ်စစ်တပ်အကြီးအကဲအရာရှိကြီးကပြောပါလေဒီဖွဲ့ဟာမကြခင်လတွေအတွင်းမှာပဲတပ်သားတွေစုဆောင်းမှုတွေလုပ်နိုင်တယ်လို့တိုက်ခိုက်မှုတွေကိုပါတိုးလှုပ်လာတယ်လို့လည်းပြောပါတယ်အဘူယာဆာဟာပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ကာကွတ်ခေနာကလေကြောင်းတိုက်ခိုက်မှုမှာတည်ဆုံးခဲ့တယ်လို့အမေရိကန်အရာရှိတွေကအတည်ပြုပါတယ်သူဟာ2018ခုနှစ်ကစပြီးအီရတ်နိုင်ငံတွင်အဲဆက်သွေးချော့အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုဥဆောင်နေသူလည်းဖြစ်ပါတယ်။ကာကွတ်ဒေတာအပါဝင်အီရတ်နိုင်ငံတွင်ကတည်ငြိမ်မှုမရှိသေးတဲ့ဒေတာတွေအတွက်အီရတ်အစိုးရနဲ့ KRG ကတ်ဒေတာဆိုင်အစိုးရတို့ကြားဘယ်လိုပူးတွဲအုပ်ချုပ်မယ်ဆိုတာကိုမချမှတ်ရသေးချိန်မှာအဲဆက်အဖွဲ့ကလှုပ်ရှားမှုတွေကိုတိုးလှုပ်လာနေတယ်လို့ KRG အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အဲဆက်အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွက်ကြီးမားတဲ့စင်ခေါ်မှုတစ်အဖြစ်ရှိနေစေပဲလို့American စစ်တပ်အရာရှိတွေကပြောပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန္ဒေသမှာတနင်္လာနေ့ကဟိမွန်ဒါရေခဲပြင်ကကြီးမားတဲ့ရေခဲစိမ်ပြိုကျတဲ့အတွက်ရေကာတာကျိုးပေါက်ပြီးဂင်ဂါမြစ်မကြီးတဲကိုစီးဝင်တဲ့ဂါလိဂင်ဂါမြစ်ရဲ့ကြီးမှုကနေလူပေါင်း140ကျော်ပျောက်ဆုံးနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ရေကာတာအောက်ပိုင်းမြစ်ကြောင်းတစ်လျှောက်ကကြီးရွာနေရွာသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခိုင်းခဲ့ရပါတယ်။အခုချိန်ထိတော့အလောင်း၉လောင်းကိုပြန်တွေ့ရပါပြီ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဥတ္တရာခန္ဒေသခံတွေနဲ့အတူအိန္ဒိယနိုင်ငံတစ်ခုလုံးကရပ်တည်ကြမှာဖြစ်ကြောင်းနဲ့ဒေသခံအားလုံးဘေးကင်းဖို့တနိုင်ငံလုံးကဆုတောင်းနေတယ်လို့တွစ်တာမှာရေးပါတယ်။ပျောက်ဆုံးနေသူအများစုဟာအဲ့ဒီရေကာတာမှာတိဆောက်နေစေရေအလျက်စစ်ဓာတ်ပြီးဆဲုံကအလုသမားတွေဖြစ်ကြပြီးအဲ့ဒီထဲကလှိုင်ကောင်းတဲ့ပြည်民နေသူတွေဒုက္ခရောက်နေသူတွေကိုကယ်ထုတ်ဖို့အတွက်ကူညီကယ်ဆယ်ရေးတွေကိုတော့ဆေလွတ်ပေးနေပြီဖြစ်ပါတယ်။ဖြစ်စဉ်ဟာတိတ်ကိုမြန်ဆန်တဲ့အတွက်သတိပေးချင်တော့မရလိုက်ဘူးလို့ဒေသခံတို့က Righteous သတင်းဌာနကိုပြောပါတယ်။တဘာဝဘေးအန္တရာယ်တုံ့ပြန်ရေးအဖွဲ့တွေကိုလေချောင်းနဲ့အဲ့ဒီချာမိုလီဒေသကိုဆစ်လွတ်နေပြီလို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့မနေ့ကအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့သူပြောပြပေးခဲ့တာပါ။အခုတော့စစ်တပ်အာဏာသိမ်းပြီးသတင်းတစ်ပတ်အကြာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုဆက်ပြီးနားဆင်နိုင်ပါပြီ
။မင်္ဂလာပါသောရရှင်များရှင်ကျွန်မသင်ကီထိုက်ပါ။ COVID-19 ကပ္ပကပ်ဘေးရောဂါဒဏ်ခံရတဲ့မြန်မာနိုင်ငံမှာတက်နိုင်သလောက်လူစုလူဝေရှောင်ကြတဲ့ပြည်သူတွေတနင်္ဂနွေနေ့ကတော့လူပေါင်းသိန်းချီလမ်းပေါ်ထွက်ဆူဝေးပြီးစစ်အာဏာသိမ်းမှုကိုငြိမ်ငြိမ်ချမ်းချမ်းဆန္ဒပြခဲ့ကြပါသည်။ကဗီယောဂါတန်ကိုလစ်လျူရှုပြီးဆရာနာသိန်းတာကိုစန့်ကျင်ကြသူတွေရဲ့လူလားချက်ခံယူချက်တွေကိုစူးစီးတင်ပြပေးလိုပါတယ်ရှင်။အနာသိန်းဘူချုံမှုချင်းမရောက်လိုက်ရှိရာမြို့တော်နေပြည်တော်မှာတင်းင်းကနေနေကကားရီဆိုင်ကယ်ရီနဲ့ဆရာနာရှင်အလိုမရှိဆိုတဲ့စာတန်းတွေကန်ဆောင်ဆိုင်ကယ်ရီကဟွန်တီပြီးလူပေါင်းထောင်ချီဆန္ဒပြကြပါတယ်။အများစုကတော့လူငယ်တွေနဲ့လူလတ်ပိုင်းတွေဖြစ်ပါတယ်။တနင်္လာနေ့ကဆရာနာသိမ့်ပြီးချိန်ကလေးကလူမှုရဲ့အာနာဖီဇန်မှုအနေနဲ့ကိုအိမ်ကိုရာတွင်ကနေဆန္ဒပြခဲ့ကြပြီးတနင်္ဂနွေနေ့မှာနိုင်ငံတော်ဝန်လူပေါင်းသိမ့်ချီလမ်းပေါ်ထွက်ခဲ့ကြတာပါဆန္ဒပြသူတွေရဲ့လူလားချက်ဆန္ဒတွေကိုလည်းနားဆင်ကြပါအောင်ရှင
်ဆရာနာချင်းတစ်ခုတော့ပါကျွန်တော်တို့အလိုမရှိတာဆရာနာချင်းတာဆုံးပါသိ
ဒီကွဲမှာလည်းအပြက်သားနိုင်ရဲ့တာနဲ့တစ်ဖက်သက်ဆွဆွဲချက်တွေနဲ့တိန်းနေလို့ခံစားရပါတယ်
ကျွန်တော်တို့ကအားလုံးပါအောင်ပြီကျွန်တော်ပြည်သူတွေအားလုံးပါအောင်လို့လိုအပ်တယ်အဲ့ဒါမှအဖြေတပိတ်ဖြစ်မှာအဖြေတပိတ်မဖြစ်ဘဲနဲ့ကျွန်တော်အာဏာကြီးဆက်နေလို့ကျွန်တော်အမြဲတမ်းချီးမောင်းလို့မရပါဘူ
းလူငယ်တွေကတော့ဘာပဲဖြစ်ဖြစ်သူတို့ရဲ့စိတ်ထဲမှာကဒီခံစားချက်တွေဟာပြင်းနေပြီသူတို့ပေးထားတဲ့မဲတွေရဲ့ဆုံးဆုံးမှုတွေရဲ့ခံစားချက်တွေပြင်းတော့ဘာပဲဖြစ်ဖြစ်ထွက်မှာပဲဘယ်သူမှအိမ်ထဲမှာငြိမ်ပြီးတော့နေကြမှာမဟုတ်ဘူ
းအမတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေမရဘူးပြီးတော့ဆိုရှင်မေးဆိုလည်းဖမ်းတာလေအဲ့ဒီတော့ကြောက်မောတော့ပါဘူးလားပါ
အော်ဆေးအနာစင်စနစ်ကဒီဒီကျေးကအဆုံးသိမ်းတယ်လို့ကျွန်တော်တို့ကယူဆတယ
်။လက်နဲ့အားကိုတက်ဆိုလူလည်းတော့ကြောက်ပါပဲ။ဒါပေမဲ့ကြောက်ပေမဲ့လည်းမပါလို့ရှိရင်အမားတို့ရဲ့ဒါနောက်ဆက်တွဲကိုယ်ကြီးခံရမယ့်ကိစ္စတွေလည်းအများကြီးရှိတယ်။ဘာလို့လဲဆိုတော့ဒါကကြောက်လို့ပြီးတော့မယ့်ကိစ္စမဟုတ်ဘူးပေါ့န
ော်။အနာသိမ်းအဖွဲ့ကနိုင်ငံတွင်း Facebook, Twitter, Instagram တို့လိုလူမှုကွန်ရက်တွေကိုပိတ်ခဲ့သလိုအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်မှုကိုလည်းဖြတ်တောက်ခဲ့တာပါ။ဒါပေမဲ့တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်းနေကင်းပိုင်းမှာတော့အင်တာနက်ပြန်ရပြီလို့ရန်ကုန်မြို့ကန်တွေကပြောပါတယ်ရှင်
ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းခြင်းကစလို့မြန်မာနိုင်ငံအနှံ့မှာအာဏာသိမ်းတဲ့လှုပ်ရက်ကိုစန့်ကျင်ကန့်ကွက်ခဲ့ကြတာမှာအခုဆိုရင်မြို့အလိုက်လှုပ်ရှားမှုတွေတဖြည်းဖြည်းနဲ့ပိုးပြီးတော့ကျယ်ပြန့်လာသလိုစန့်ကျင်ချောင်းပြတဲ့မြို့နယ်တွေလည်းပိုပြီးတော့တိုးလာနေတဲ့အကြောင်းပြောပြပေးချင်ပါတယ်ရှင်ကျမခွာညိုပါမနေ့ကဖေဖော်ဝါရီလ9ရက်နေ့နေ့လယ်လောက်ကစပြီးညပိုင်းအထိမြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့မြို့တွေထဲမှာမော်တော်ဆိုင်ကယ်စီးပြီးစန္ဒပြကြတာပိုပြီးများလာတာတွေ့ရပါတယ်။မန္တလေးလိုမြို့ကြီးတွေမှာသာမကပကံညောင်ဦးတောင်တွင်းကြီးပြည်မြို့နဲ့ဗိမ့်မြို့နယ်တွေမှာလည်းအခုလိုပဲမော်တော်ဆိုင်ကယ်စီးပြီးတော့စန္ဒပြခဲ့ကြတာပါဒါကတော့မန္တလေးတိုင်းပုဂံညောင်ဦးဘက်ကမော်တော်ဆိုင်ကယ်စီးပြီးစန္ဒဖော်ထုတ်နေကြတဲ့အသံတွေဖြစ်ပြီးဒေသခံစန္ဒပြသူတဦးက
ပုဂံညောင်ဦးရဲ့အခြေအနေကတော့နေ့လယ်တနာရီမှာဒီလူလူအင်အားတသိန်းငယ်နဲ့ပေါ့နော်ဒီလမ်းလေးပေါ်မှာအလုံးထွက်လာကြတယ်ပြည်သူရဲတွေကတော့သူတို့ရဲစခန်းထဲမှာလည်းအစင်းနဲ့အနေထားနဲ့တွေ့တာတွေရဲ့နကားပေါ်မှာဟိုဝတ်စုံပြေးနဲ့သူတို့သွားတာတော့ရှိတယ်ဒါပေမဲ့တားတာစီးတာပြစ်တာခက်တာအဲ့လိုပုံစံမျိုးတွေတော့မရှိပါဘူးအားလုံးကလည်းစီကံရှိစွာနဲ့အချက်နှစ်ချက်ကိုပဲအဓိကတောင်းဆိုသွားတာပါမေစုကျမ်းပါစေနဲ့မေစုလွတ်ပေးဖို့ပေါ့နော်ဒုတိယတစ်ချက်ကတော့စစ်အာဏာရှင်စနစ်ကိုဒီလိုမရှိတဲ့အကြောင်းဒါလေးတွေပဲပြောသွားပြီးတော့ကြွေးကြော်သွားပြီးတော့ကျွန်တော်တို့တွေလက်သုံးချောင်းထောင်ပြီးတော့ညီညွတ်စွာပဲစီကံရှိစွာပဲဒီမိုကရေစီဆန်သာဆန္ဒပြသကြတာပ
ါမကွေးတိုင်းတောင်တွင်းကြီးမြို့နယ်ထဲမှာလည်းပဲအလားတူဆိုင်ကယ်စီးစန္ဒပြတဲ့မြင်ကွင်းကိုကိုယ်တိုင်ကြည့်ရှုအားပေးခဲ့သူလူငယ်တအူးကလည်းသူမြင်ခဲ့ရသမျှကိုအခုလိုပြောပြပါဗျ
။ဆဆအာနာသိင်းကျင်းမှာတော့တက်ကြီးပိုင်းနေဆိုငိုရာကြီးလက်ရှိရပေါ့လေ။ဝမ်းနေမိပြီရောနော်။နောက်ရက်ဒီမှာတော့ဟိုလိုတန်မုံကမ်ပိန်းတို့အဲ့လိုကမ်ပိန်းအသေးစားလေးစလာပေါ့လေ။၆ရက်နေ့ကနေစပြီးရောပေါ့လေ။အိမ်ထဲမှာဆန္ဒပြရတော့တန်မုံတီးရာတို့တချင်းနေဆိုကြတာတို့ဘာလို့ပေါ့အဲ့လိုပေါ့ငင်းကျန်းသာဆန္ဒပြကြပါတချို့ကအဲ့လိုပဲလမ်းပေါ်ထပ်ပြီးတော့အဲ့လိုဆိုင်ငယ်နဲ့သူတို့တင်ငေရပါလေလက်သုံးချောင်းထောင်နဲ့တင်ငေရနဲ့ပြီးတော့ဟိုဆင့်အာနာရှင်လည်းအစိုးရအဲ့လိုမရှိပါဘူးအဲ့လိုမျိုးစပြီးအော်ဟစ်ကြွေးကြော်ကြတာပါလေ9ရက်နေ့ညမှာတော့နည်းနည်းလူကြီးပို့ပြီးများလာတာပေါ့နော်အပေးရဲ့သူလည်းအများကြီးရှိလာပါဟုတ်ကဲ့သူတို့ဟာအစီးတရာ150ဝန်းကျင်လောက်ရှိမှထင်တယ်ကုန်တင်ကားကြီးဖြတ်တဲ့အချိန်မှာဆိုတော့ကုန်တင်ကားကြီးလည်းလမ်းမှာပူပေါင်းပါဝင်နေသူတို့ဟွန်တီးနေဖြည်းဖြည်းချင်းမောင်းတော့ဟိုနောက်ကလူတွေကလည်းစုမိသားဖြစ်သွားပါလေဖြစ်သွားတော့အဲ့မှာလမ်းဆောင်မှာနည်းနည်းဟိုလူအုံတို့ဖြစ်သွားလိုက်တာပေါ့ဟုတ်ကဲ့
ဒီလိုစန္ဒပြကန့်ကွက်ကြသူတွေနဲ့လမ်းပေးဝဲရာကအားပေးသူတွေကိုရဲတပ်ဖွဲ့ဝင်တွေကစောင့်ကြည့်နေတာရှိပေမဲ့နှစ်ဖက်ကြားအခြေအနေတင်းမာတာမျိုးတွေမရှိခဲ့တဲ့အကြောင်းကိုလည်းသူကပြောပါတယ်။နောက်ဘကိုးတိုင်းဒေသကြီးပြည်မြို့နယ်ဘက်မှာလည်းဒီလိုစန္ဒဖော်ထုတ်ခဲ့တာတွေရှိတဲ့အကြောင်းပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးကျော်ညွန့်ကအခုလိုပြောပါတယ
်။နေကင်းကအကုန်လုံးဆိုင်ကျတော်ရီရောလေလူရောအကုန်လုံးဆိုလို့ချင်းတော့အင်အားပေါင်းခန်းလောက်ပဲရှိသူကဆိုင်ကယ်စီးတယ်ဟွန်ဒီမယ်လက်သုံးချောင်းထောင်မယ်အဲဒီလိုအနေထားရှိမယ်တချို့ကျွေးကြော်တန်နဲ့လှည့်မယ်အခုလက်ရှိမှာတော့နေတော့20တိတော့တစ်ချိန်တန်မုံတီးကြတယ်ည7နာရီမှာတန်မုံတီးကြတယ်အဲ့ဒီတန်မုံတီးရဲ့ကိစ္စကတော့ဒီသူတို့စောင့်ကြည့်90နာရီကျော်တဲ့နေရာဆက်ပြီးတော့တီးကြတာ
ဒါအပြင်တနင်္သာရီတိုင်းဒေသကြီးဗိမ့်မြို့နယ်အတွင်းမှာလည်းနေကင်းဘက်မှာတစ်ကြိမ်ဆိုင်ကယ်တွေနဲ့စန္ဒဖော်ထုတ်ခဲ့ကြပြီးည၈နာရီမှာလည်းနောက်တစ်ကြိမ်စန္ဒပြခဲ့ကြတာမှာအနည်းဆုံးဆိုင်ကယ်အစီး1000ကျော်ပါဝင်တဲ့အကြောင်းစန္ဒပြပွဲမှာကိုယ်တိုင်ပါဝင်သူကိုကောင်းချက်ကပြောပါတယ်။ကြည်နယ်နဲ့တိုင်းဒေသအသီးသီးကမြို့နယ်တွေမှာစန္ဒပြနေကြသူအများစုရဲ့အဓိကတောင်းဆိုချက်တွေကတော့ရွေးကောက်ခံကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့နဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းပြသလိုတာဖြစ်တယ်လို့ပြောကြပါရရှင်။တစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာနေထိုင်ကြတဲ့မြန်မာနွယ်ဘွားတွေကလည်းရင်းမြစ်ချနေပေမဲ့မြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းပြသဖို့အမေရိကန်စံတော်ချိန်တနင်္ဂနွေနေ့နေ့လယ်တနာရီမှာစုဝေးစံတာပြခဲ့ကြတဲ့အကြောင်းကိုလည်းပြောပြပေးချင်ပါတယ်။အမရီလိုမျိုးနဲ့အနီးတစ်ဝိုက်ကမြန်မာနယ်ပွားတွေဟာပြည်တွင်းစစ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းစန္ဒပြဖို့အမရီလိုမျိုးရဲ့အာဏာပိုင်တွေကမြို့တော်ခမ်းမကိုတုံဆွဲဖို့3နာရီကြာခွင့်ပြုပေးခဲ့ပါတယ်စစ်တပ်ရဲ့အာဏာသိမ်းမှုကလက်မခံနိုင်စရာဖြစ်သလိုမပြီးဆုံးသေးတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ဖို့ကလည်းအရေးတကြီးလိုအပ်နေတာပါဒါနဲ့ပတ်သက်လို့စန္ဒပြရာမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့ဦးမင်းအောင်ကအခုလိုရှင်းပြပါတယ
်သူတို့တတ်မှတ်ပြီးတဲ့စည်းကမ်းတွေရှိပါတယ် social distanceအလုပ်ဘူးရဲ့ပြီးတော့မတ်စတီတပ်ဘူးရဲ့အဲ့ဒါပါပဲအဲ့ဒီအတိုင်းလေးပဲကျွန်တော်တို့တိတိကျကျလိုက်နာပြီးတော့ပွဲကိုကျင်းပတာဖြစ်ပါတယ်
သူတို့ရဲ့တောင်းဆိုချက်တွေကတော့
ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုချက်ချင်းလှုပ်ပေးဖို့ရဲ2020ရွေးကောက်ပွဲရလအမြင့်ဆုံးအကောင့်ထဲပို့ပေးဖို့နဲ့လေးစားဖို့ရဲတန်နိုင်ငံရေးကောင်းဆောင်တွေပြန်လှုပ်ပေးဖို့ရဲအဓိကအဲ့ဒါတွေပါပဲမိုင
်ဒါအပြင်မြမပြည်တွင်ခြေနေပေါ်မှာမူတည်ပြီးရှစ်ဆက်လှုပ်ရမယ့်အလုပ်တွေကိုလည်းစဉ်းစားထားကြတဲ့အကြောင်းနဲ့မြမပြည်သူတွေကိုလုံးဝအားပေးထောက်ခံကြောင်းကိုလည်းသူကပြောပြခဲ့ပါတယ်ရှင်ကျမခွာညိုပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ။ဒီကနေ့တနင်္လာနေ့မှာရန်ကုန်အပါအဝင်မြန်မာနိုင်ငံအနှံ့မှာအထွေထွေသပိတ်စတင်ဖို့ရှိတဲ့အခြေအနေနဲ့ပတ်သက်လို့ကျောင်းသားကောင်းဆောင်ဟောင်းတဦးလည်းဖြစ်အထွေထွေသပိတ်စတင်ဖို့အတွက်စီယုံလှုပ်ရှားနေသူတဦးလည်းဖြစ်တဲ့ကိုလင်းထနိုင်ကိုဆက်သွယ်မေးမြန်းပါပါရှင်ဒီတနေ့လာနေမှာအားလုံးထွက်ပြီးတော့ပေါ့နော်အထွေထွေသပိတ်ပုံစံမျိုးနဲ့ဟိုဆန္ဒပြကြမယ်ဆိုတော့အဓိကရည်ရွယ်ချက်ပေါ့နော်အဲ့ဒါကဘာလဲရှင
်အဓိကတော့ကျွန်တော်တို့ကတနေ့လာနေကျွန်တော်၈ရက်၂လ2023ကဟိုစစ်တပ်အာဏာသိမ်းတာတပတ်တည်းပြည်နေတယ်အဲ့ဒီမှာကျွန်တော်အပြည့်အဝအားလုံးအာဏာသိမ်းတာကိုလက်မခံကြအောင်အန်တုတုံ့ပြန်တုံ့ပြန်ကြမှာပေါ့နော်ဒါပေမဲ့ဟိုမနှက်ဖြန်နေမဟုတ်ဘူးကျွန်တော်မနှက်ဖြန်ဟာစပြီးတော့အားလုံးနေတိုင်းနေတိုင်းမှာဟိုအန်တုတုံ့ပြန်ကြဖို့လုပ်ကြမှာ
အခုဒီရုံးဝန်ထမ်းတွေပေါ့အထူးသဖြင့်ဝန်ထမ်းတွေလုပ်နေတဲ့ CDM campaign ဒီအမိတ်မနာခံရေးတို့ပေါ့နော်အဲ့လိုအကြမ်းမဖက်လှုပ်ရှားမှုတွေဒီအစိုးရဝန်ထမ်းတွေရဲ့အခုလှုပ်ရှားမှုအနေအထားကိုဘယ်လိုမြင်ရလဲရှင
်တကယ်တမ်းဒီအခုအာဏာသိမ်းတဲ့ကိစ္စမှာဒီစစ်တပ်ကအာဏာသိမ်းတဲ့ကိစ္စမှာပထမဦးဆုံးတော့လှုံ့ဆော်ပြီးပထမဦးဆုံးတော့လူမှုကိုဦးဆောင်တာအစိုးရဝန်ထမ်းတွေပါဒါသိကြတယ်ဟိုကျွန်တော်တို့ဟိုလှုပ်ရှားမှုတွေကြီးတိုင်းနေကြည့်တယ်အဲ့တော့ဟိုအစိုးရဟိုဝန်ထမ်းတွေကစပြီးတော့ဦးဆောင်ဒေါ်လာနဲ့ဟိုတဲ့အတွက်မဟုတ်လို့ဖြစ်လာတဲ့ဟိုလူလူတုံ့ပြန်မှုတွေပါအဲ့တော့ကျွန်တော်ဟိုယုံကြည်တယ်မျှော်လင့်တယ်လူဟိုအစိုးရဝန်ထမ်းတွေကဆက်ပြီးတော့ဒီဟို CDM ကိုဆက်ပြီးတော့လှုပ်လိမ့်မယ်ဆိုတော့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ဟိုဆက်ပြီးတော့လည်းတွားနေလေအောင်မယ်ဟုတ်ကဲ့
အဲ့တော့အခုဒီလူထုလမ်းမပေါ်အတွက်ထပ်အခုလူထုကလမ်းမပေါ်ထွက်ပြီးတော့သူတို့ဆန္ဒပြတဲ့ဟာကဘယ်လောက်ထိဆက်ပြီးတော့ဖြစ်သွားဖို့ရှိမလဲရှင
်ဒီဒီခါတော့ဟိုကျွန်တော်တကယ်ဟိုလူထုကလူထုဆိုတာထက်ဟိုလူငယ်တွေအရင်ကောင်းဆောင်တယ်ဟိုမျိုးသက်အတီးတီးရဲ့ကောင်းဆောင်တယ်ဟိုဘယ်လိုဒီကောင်းကတော့ဒီအခုကျွန်တော်တို့လှုပ်ရှားမှုပေါ့နော်လူထုတွေလမ်းမထွက်နေရတော့အပိသက်လုံးမှာပဲဟိုကျွန်တော်တို့ထပ်ပြီးတော့ကျွန်တော်တို့မှမဟုတ်ဘူးမျိုးဆက်အားလုံးရှေ့မျိုးဆက်ဟောနောက်မျိုးဆက်ဟောကျွန်တော်တို့မျိုးဆက်ဟောဘယ်သူမှထပ်ပြီးတော့အာရှင်တော့မနေကျင်တော့အဲ့တော့ကျွန်တော်တို့အာနာရှင်လုံးဝဒီဘဝပြည်ရဲ့အုပ်ဆိုးမှုရဲ့အောက်ကနေထွက်သွားတဲ့အထိကျွန်တော်ဆက်ပြီးတော့လုပ်သွားမှာလားဟိုဒီကောင်းကြီးမထွက်မချင်းကျွန်တော်ဆက်ပြီးသွားမှာအဲ့ဒါတော့အသေးချာပဲ
ဟုတ်ကဲ့ဆဆွာပြောရတယ်ဒီလူငယ်တွေတော်တော်များများလဲပါဝင်ကြတယ်ဥဆောင်ကြတယ်ဆိုတဲ့အပိုင်းပေါ့နော်အဲ့တော့လူငယ်တွေပါဝင်တာဘယ်လောက်ထိတွေ့ရလဲရှင်
အကောလုံးကဟိုပြောလို့ရှိရင်စပြီးတော့ဖြစ်တယ်ကကွာလူငယ်တွေပဲဥဆောင်နေတာဒါသိကြတယ်နော်ဟိုကျွန်တော်တို့ဟိုကဒီဖိုတိုတွေမှာဟောပါတော့အကောကကြည့်ရအောင်ဟုတ
်ဖန်းနာစီးတဲ့အနေထားရောဘယ်လိုရှိလဲအခု
ဟိုကျွန်တော်တို့တော့ဖန်းနာစီးတာရှိဘူးဟိုဖန်းဖို့စီးဖို့ပြောလဲတော့ပွင့်လင်းပြောလို့ရှိရင်တော့ဟိုပဲဟိုပါဝင်နှမ်းမှာဟိုရေတက်ဖို့ဆိုတော့မလုံတော့ဘူးဟိုဆိုဟိုဒီတကယ်တမ်းလူလူရဲ့အင်အားကကြီးမားတဲ့ခါကျတော့ဟောင်းမှုစီးပိုးဆိုတာသူတို့ကဘယ်တော့မှဖြစ်နိုင်မှာမဟုတ်ဘူး။ဘာလို့လူလူကဟိုနေဖမ်းမှုစီးပိုးတော့မတော်တော့လောက်အောင်လူလူကပို့ပြီးတော့များရပါတယ်။အဲ့တော့သူတို့ဖမ်းနိုင်စီတာဖြစ်နိုင်မှာ
ပေါ့။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကခေါင်းဆောင်ဟောင်းကိုမင်းထက်နိုင်ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမများသတင်းအောင်ပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့အပေါ်ပုံရဟန်းမင်းကြီးအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုကောက်နှုတ်တင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရရှိထားတဲ့အရတအစိုးရအဖွဲ့ကို February 1ရက်နေ့ကမြန်မာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးနိုင်ငံရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတချို့ကိုထိန်းသိမ်းထားလိုက်တဲ့အပေါ်ပုံရဟန်းမင်းကြီးအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြပါတယ်။လက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံရဟန်းမင်းကြီးဖရန်စစ်ကမြမပြည်သူပြည်သားတွေနဲ့တစည်းတလုံးနဲ့ရှိတယ်ဆိုတဲ့အကြောင်းကိုမိန့်ကြားလိုက်ပါတယ်။အလားတူပဲမြမစစ်တပ်ကိုလည်းဒီမိုကရေစီနည်းလမ်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်လှုံ့ဆော်သွားဖို့လည်းတိုက်တွန်းလိုက်ပါတယ်
။ Seguo con viva preocupazione le sviluppi della situazione che si è venuta a creare in Myanmar.
မြန်မာနိုင်ငံအတွင်းအာဏာလက်ရှိတည်ချုပ်ထားတဲ့သူတွေအနေနဲ့အများပြည်သူကောင်းကျိုးကိုရှေ့ရှုပြီးဆောင်ရွက်ကြဖို့ဆုတောင်းပါတယ်။မြန်မာနိုင်ငံအတွင်းလူမျိုးရေးတရားမျှတမှုတည်ငြိမ်မှုနဲ့ဒီမိုကရေစီနည်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးဖော်ဆောင်သွားဖို့လည်းတိုက်တွန်းလိုပါတယ်
။နိုင်ငံအနှံ့ပြည်သူတွေထောင်တောင်းချီလမ်းတွေပေါ်ထွက်ပြီးတော့စစ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလှုပ်ဆောင်နေတဲ့အချိန်မှာပဲပိုယဟန်မင်းကြီးကစိန့်ပီတာယဉ်ပြင်သူတည်င်း300အဆောက်အဦးမှာဆူတောင်းဝတ်ပြုပြီးလေသာဆောင်ကနေထွက်ပြီးတော့ပြောကြားခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံအရေးတကမ္ဘာလုံးကညီညီညွတ်ညွတ်ရပ်တည်ဖို့ကုလသမဂ္ဂအနေနဲ့တက်နိုင်သမျှလှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီမတိုင်ခင် February 4ရက်နေ့ကဒေါ်အောင်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးတော့ကျင့်သုံးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲတောင်းဆိုခဲ့ပါတယ
် I'd like to read the following Security Council press statement on Myanmar in my role as president of the Security Council
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာတာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူညူရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်နေကြောင်းနဲ့ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လူညူရေးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုပါတယ်လို့လူညူရေးကောင်စီဥက္ကဋ္ဌဗြိတိန်နိုင်ငံကတန်မတ်ကြီးဘာဘရာဝုဒ်ဝတ်ကဖတ်ကြားကြေညာထားတာဖြစ်ပါတယ်ကဘာအဖွဲ့အစည်းကြီးဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးနီဒူဒေသဆိုင်ရာအဖွဲ့အစည်းလည်းဖြစ်မြန်မာနိုင်ငံကလည်းအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုရှိတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံများ၏ဝန်ကြီးအဆင့်အထူးအစည်းအဝေးတရခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေကလည်းတောင်းဆိုလိုက်ပါတယ
်ဘာငန်ယန်တက်တီတီမြန်မာkita prihatin dengan perkembangan politik di Myanmar kita berharap perbedaan politik
ma yesuni wo twa asian ukra ko asu bi ko indonesia ne malaysia nai ngan jae wun ji nu u long ko chan lo nyon cha tha bi ba di kai sa ko malaysia wun ji chou ne le a tei sei ni nai suni tha
indonesia tamara joko widodo pyo twa da ba ta chein ne ma be malaysia wun ji chou mahudin yasin ga le
seperti indonesia malaysia juga memandang serius akan keadaan politics masa di Myanmar
Democracy for Song Yee ma chilan nau pyan saut twa da phit de twet Indonesia naingan lo be Malaysia naingan ga le Myanmar naingan ye let shi naingan yi a che ni ko alun soe yin sia kaisa de khu phit myin mi ba de Myanmar naingan twin naingan yi myin tat hmu de chaw yin nyan yi ne tin yin a chan hmu ko thi khai ni da ga le soe yin sia phit ni ba de
ဒီလိုကမ္ဘာအုပ်ဆောင်ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနေတူအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာဒေသအသီးသီးနိုင်ငံတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူမှုအပေါ်စိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့ဖိအားပေးတိုက်တွန်းပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။
ယူအေအမေရိကန်တန်ရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေဒိုင်းရိုက်ထုတ်လင်းပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ည MHz 9.38 လိုင်းနိုမီတာ40 kHz 9483ည MHz 9.48 လိုင်းနိုမီတာ48 kHz 6153ည MHz 6.15 နဲ့ဒုတိယနာရီဝဲ6နာရီခွဲကနေ9နာရီအထိကိုတော့အဲ့ဒီမီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1595 MHz 1.55 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ မနက်ပိုင်းအစီအစဉ်ကိုမနက်၈နာရီမှပြန်လည်ပေးပြီး MHz 95.1 17.82 နဲ့9.335တို့ကနေဖမ်းယူနိုင်ပါ रे ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 15.53 MHz 95.45 လိုင်းဒိုမီတာ25 kHz 11.83 MHz 11.80ကိုင်နိုမီတာ32 kHz 9.35 MHz 9.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနာရီခွဲည9နာရီကနေ9နာရီခွဲအထိကိုလိုင်းလံမီတာ190 kHz 15.5 MHz 1.55 ကနေနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်ကိုည10နာရီကနေ17နာရီအထိပြန်လွှင့်တာမှာတော့လိုင်းနိုမီတာ25 kHz 11.83 MHz 11.80ไคโนมีเตอร์32 kHz 9.35 MHz 9.335 ည10นาทีก็นี่10นาทีคว้ยปฐมนาทีกว่ามาไลน์ลัมมิเตอร์190 kHz 15.5 MHz 1.55ก็นี่ทันอยู่น้าเซนနိုင်มาเลย VOA မြန်မာပိုင်းซีซั่นนี้ကိုน้าเซนอาပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒီပါလီလွှတ်တော်ကူသလေတွေအနေနဲ့ပြည်သူကတရားဝင်အနှင်းလိုက်တဲ့လုပ်ပိုင်ခွင့်နေတဲ့အညီတာဝန်တွေဆက်လက်ထမ်းဆောင်နေကြောင်း NLD ပါတီဘူအလို့မှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောကြားတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညောင်ဝင်းအောင်ပါစစ်တပ်ကမတရားအာဏာသိမ်းခဲ့တာကိုဆန့်ကျင်နေကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းဦးအောင်ကြည်ညွန့်ကလူမှုကွန်ရက်ကတစဉ်ထုတ်ပြန်လိုက်တဲ့ဗီဒီယိုဖိုင်မှာအရင်ဦးဆုံးပြောကြားပါတယ
်ကျွန်တော်အောင်ကြည်ညွန့်မှာအမျိုးသားလွှတ်တော်ကိုယ်စားတယောက်ဖြစ်ပြီးတော့မကွေတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်6တောင်တွင်းကြီးရဲ့အမျိုးသားကိုယ်စားလှယ်ဖြစ်ပါလေ။စစ်အာဏာရှင်စနစ်ကိုပြန်လည်အသက်သွင်းပြီးတော့ပြည်သူကိုစစ်ကြုံဖြစ်အောင်တရားမဲ့အာဏာသိမ်းတာကိုအကြမ်းမဖက်တဲ့ညီမျိုးစုံနဲ့ဆန့်ကျင်နေကြတဲ့ပြည်သူလူထုတရားလုံးကိုရောပြည်သူဝန်ထမ်းများပိတဆိုဆာဗစ်အဗီဒီယန့်မူဗ်မန့် CDM နဲ့နိုင်ငံတော်ကိုကဲတင်နေကြတဲ့ဌာနအသီးအသီးကဝန်ထမ်းများကိုရောအထူးလေးစားကျေးဇူးတင်ပါကြောင်းဥစွာပြောကြလိုက်ပါစီ
အခုအချိန်မှာကြောက်စိတ်နဲ့နောက်တွန့်နေမယ်ဆိုရင်နောက်မျိုးဆက်တွေကိုစစ်အာဏာရှင်စနစ်အောက်မှာစည်သေးလိုက်သလိုဖြစ်သွားလိမ့်မယ်လို့ဥအောင်ကြည်ညွန့်ကသတိပေးတိုက်တွန်းပါတယ
်စစ်အာဏာယူမှုကြာဆုံးပြီးမကြမီမှာပြည်သူအားနဲ့ပြန်လဲပေါ်ထွန်းလာမယ်ပြည်သူအစိုးရရဲ့အောက်မှာမိမိတို့ရဲ့တရားဝင်အခွင့်အရေးများပြန်လဲရရှိခံစားရမှာအမှတ်ခံချက်အပြည့်ရှိနေပါလေလက်တလို့ရင်ဆိုင်ရပွေအခက်အခဲတွေအတွက်လဲပြည်သူအားနဲ့ကူစားကာကွယ်ထောက်ပံ့မှုတွေစီစဉ်နေကြပါပြီပြည်သူသာအဓိကပါခုကာလမှာကြောက်စိတ်နဲ့နောက်တွန့်ရင်မိုက်တဲ့လူတချို့ယူပြီးရဲနေတဲ့မယူရဲ့စစ်အာဏာရှင်တစုနဲ့နောက်လိုက်တချို့တွေရဲ့အောက်မှာကျွန်တော်တို့ရဲ့သားသမီးတွေကိုဇရီလိုက်ကြရပါလိမ့်မယ်ကျွန်တော်တို့လည်းပြည်သူကအနှင်းလိုက်ပြီးဖြစ်တဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီဆက်လက်ဆောင်ရွက်နေကြပါတယ်အားလုံးကိုလေးစားစွာကျေးဇူးတင်ကြောင်းထပ်လောင်းပြောကြားလိုပါတယ်
NLD ပါတီရဲ့ရွေးချယ်ခံတွေတဲကပုံကတချို့နဲ့ပြည်သူ့လွတ်တော်ကုစားပြုကော်မတီကိုပြီးခဲ့တဲ့ရက်ပိုင်းမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါလေခင်ဗျာ
ကျွန်မမိခါပါနေအကျေချုပ်ကြနေစေဖြစ်တဲ့ NLD ပါတီဗဟိုကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာမြင့်နိုင်ကိုသူ့ရဲ့လုံခြုံရေးအခြေအနေနဲ့ပါတီဗဟိုကော်မတီဝင်တချို့ရဲ့လုံခြုံရေးအခြေအနေတွေကိုမေးမြန်းရမှာတော့စကိုင်းတိုင်းဒေသကြီးဝင်းကြီးအိမ်ရာထဲမှာသူ့ကိုဆက်လက်ထိန်းသိမ်းထားပြီးတမရုံနဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအပြစ်ဆက်လက်ယူထားစေဖြစ်တယ်လို့သူကပြောပါတယ
်။ဘယ်လိုလဲ။ဘာလို့ကြိုက်ပါလဲ
။ဟုတ်လား။အော်အိမ်ပါပဲ။လုံခြုံရေးပိုင်းရော
။ဒီကနေ့စတင်ကြတာကတော့ပြန်တော့သူဝင်းနဲ့တော့မချောက်ပါဘူး။အိမ်ဝင်းနဲ့တော့ချောက်နေတာ
။အော်ဟုတ်လား
။ဒီကြီးရဒီဝင်းကြီးရရဒီကြီးတကူကြီးနဲ့စီတာကိုပြန်တော့မတော်တော့အိမ်လုံးနဲ့နေနေပြီးနေတယ်။အ
ော်ဟုတ်ပြီ
။ဒီတော့မကြည့်ဘူး။ဝါတော့ရဲရောစက်တော့ရှိတယ်လို့မှလေ။
哦好給啊好好哇ဒေါက်တာဇော်မင်းမောင်ကိုတော့ပြန်ပြီးတော့ထိမ့်သိမ်းထားရလို့ကြားလို့ဆရာတို့ကိုကောအချိန်နေဘယ်လိုလဲဘာများပြောသေးလဲဆိုတာလေးတိတိကျကျသိချင်တာပါရှင
်ဘုဘူးကခုနကသူမာနာယောအမှုရရတန်းချီတွေးနေရောနောက်ပြီးတော့ဆိုင်းဆိုင်းရလို့ချေရောကိုဘာလို့ဖုန်းနဲ့ပြန်ပြီးတော့သူတို့အိမ်မှာရှိနေတယ်ဘာမှထိမ့်သိမ်းမခါသေးပါဘူ
း哦好給ပါရှင်好給ပါဆရာ好給ပါဆရာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဒီရဲ့ပိုင်းတွင်းဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းဆန့်ကျင်ရေးလူထုအုံကြွားမှုတွေနဲ့ပတ်သက်လို့စီလီလုံးလူထုလှုပ်ရှားမှုရဲ့ခေါင်းဆောင်တဦးဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှနေတဲ့ကုမိုးသီးစုံကို
ဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်ကိုမိုဒီခင်ဗျာမြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပေါ်မှာကိုမိုဒီဘယ်လိုမြင်မိပါသလဲ
ကျွန်တော်အနေနဲ့အခုလိုတပြည်လုံးအုံကြွလိုးကြအုံကြွလာပြီးတော့လှုပ်ရှားလာတဲ့အပေါ်ကျွန်တော်အလွန်မှအားရမိတယ်အလွန်မှအားတက်မိတယ်ကျွန်တော်တို့ရဲ့အနာဂတ်မျှော်လင့်ချက်အတွက်လည်းကျွန်တော်အားတက်မိတယ်အဲ့တော့ပူပေါင်းပါဝင်ထုတ်ရှားနေကြတဲ့ဝန်ထမ်းတွေတောင်းသားတွေအလို့သမားတွေပြည်သူတရားလုံးကိုဒီကနေ့ကျွန်တော်အလေးနဲ့ချီးကျူးဂုဏ်ပြုပါတယ်ဥညွတ်ဂုဏ်ပြုပါတယ
်ဟုတ်ကဲ့ကိုမိုးသီးတို့ဥဆောင်ခဲ့တဲ့ရှေးလေးလုံးလူလူလှုပ်ရှားမှုကြီးနဲ့နှိုင်းရှင်ပြောမယ်ဆိုရင်အခု2021လှုပ်ရှားမှုကဘလို့ကွာခြားချက်တွေရှိနေတယ်ထင်ပါတယ်ခင်ဗ
ျကျွန်တော်တို့ရှေးလေးလုံးလှုပ်ရှားမှုကြီးတုန်းကလည်းကျွန်တော်တို့အခြေခံအကြောင်းတရားတွေကတော့ပါချချက်မရှိဘူးဆက်အာနာရှင်ရဲ့ပြိနေတယ်ကျွန်တော်တို့ကလွတ်မြောက်ခြင်းနဲ့ဒရိုင်းပြီးလုံးကဟာလာဒရိုင်းပြီးလုံးကကျွန်တော်တို့ဘဝတွေကိုပို့ပြီးတော့ตายာကောင်းမွန်တဲ့ဘဝတွေကျွန်တော်တို့မျှော်မှန်းခဲ့ကြတယ်အဲ့ဒါဒီအားလုံးစိတ်သုံးနေတဲ့အတွက်ကျွန်တော်တို့ထပြီးတော့ခြားကြရတော့တာပဲအခုလှုပ်ရှားမှုကလည်းဒီထက်ပို့ပြီးလေးနဲ့လာတယ်ဘာဖြစ်လို့တုန်းဆိုတော့ကျွန်တော်တို့တုန်းကဟာလာစီးပွားရေးအရာချက်တယ်ဆိုပေမဲ့အခုလောက်ကိုချင်းနေမစိုးသေးဘူးအဲ့တော့အများကြီးကျွန်တော်တို့မှာဟာလာဟိုထွက်ပေါက်တွေရှိသေးတယ်ဟလာတက်တောင်တက်တာအခြေအနေတွေမှာရှိနေသေးတယ်အခုအနေထားဒတိုင်းပြည်လုံးကစီးပွားရေးဟာဖက်သက်ကချက်ချုံကြသွားပြီဒါအားလုံးလည်းသိတယ်ကျွန်တော်သူရှင်းစရာမလိုတော့ဘူးအခုကပြည်သူတွေကကြီးလှုပ်ရှားမှုကြီးကသူတို့ကိုယ်တိုင်မတိုက်လို့မရတော့ဘူးဆိုတာမျိုးစစ်လေးလုံးကလို့ပဲတန်တိတ်တာပြန်ပေါ်လာတာအဲ့ဒါကအလွန်တရာမှထတ်တူကြနေတယ်ကြီးလှုပ်ရှားမှုကြီးကခုကသူတို့ရဲ့တန်တိတ်ထန်တွေကဒါစစ်လေးလုံးကြီးရဲ့အပိဒဇာတိန်ကံပဲဒါအပိဒတိုက်ပွဲပဲအပိဒအောင်ပွဲပဲလို့ကျွန်တော်မြင်တယ
်အဲ့တော့လူလူရဲ့လမ်းပေါ်ဆန္ဒပြပွဲတွေကဒီရက်ပိုင်းထဲမှာအားကောင်းလာတယ်အခုချိန်ထိတော့စစ်တပ်ကဖြုတ်ခွဲတာမတွေ့ရသေးပါဘူးဆိုတော့ရှေ့ဆက်ဘာဖြစ်လာမယ်လို့သုံးသပ်မိပါသလဲ
ကျွန်တော်သုံးသပ်မိတာတော့ဒီလူလုံးချမှုကတော့ကျွန်တော်တို့တောင်းကြရည်လိုပဲပြိုဆင်းလာပြီဟဟလာအာနာရှင်တွေကိုအကုန်လုံးကိုအမိုက်တိုက်စရိုက်တွေလိုတဲချသွားတော့မယ်အဲ့ဒီလုံးချမှုကြီးကိုကျွန်တော်တို့ကဘယ်လိုမှရက်တန့်လို့မရတော့ဘူးဘသူကမှလည်းရက်တန့်အောင်လုပ်လို့မရနိုင်တော့ဘူးလို့ကျွန်တော်ဒီတိုင်းယုံကြည်တယ်အဲ့ဒါကြောင့်မလို့ဒီလှုပ်ရှားမှုကြီးကိုဖြိုခွဲမှုမှန်တယ်များကိုလည်းလှုပ်ရှားမှုကြီးကတိုက်ချသွားတော့မယ်အဲ့တော့ဖြိုခွဲလာမဲ့အနေထားလုံးရက်တွေအားလုံးကိုအားလုံးပူးပေါင်းဆောင်ရွက်ပြီးတော့ညီညီညွတ်ညွတ်နဲ့တွန်းလှန်သွားကြရမှာပဲအဲ့တော့အာဏာရှင်ကတော့အာဏာရှင်စနစ်ကိုစုပ်ကိုင်ထားမယ်ဟဲ့လားပြည်သူတွေကိုနှိုးတော့သွေးခွဲမယ်ဟဲ့လားဖြိုခွဲမဲ့ဟာတွေကလုံးလာမှာပဲအခုလှုပ်ရှားမှုအချိန်မြင့်လာတာနဲ့လှုပ်ရှားဖို့ကြိုးပမ်းလိုက်မယ်အဲ့ဒီအချိန်မှာလုံးဝမကြောက်ကြပါနဲ့ညီညီညွတ်ညွတ်နဲ့ဒီလှုပ်ရှားမှုကိုအချိန်ဟုန်ဆက်မြင့်တင်ပါလို့ပဲကျွန်တော်တိုက်တွန်းချင်တယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျ
။မင်္ဂလာပါသောရရှင်များရှင်ကျမသင်္ကီထိုက်ပါ။မြမတက်မတော်ရဲ့ဆရာနာသိမှုကိုနိုင်ငံတကာနဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့သဘောထားယက်တီချက်တွေနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအယ်ဒီတာဦးကျော်စန်းသားရဲ့သုံးသပ်ချက်ကိုတင်ပြလိုပါတယ်။မင်္ဂလာပါအန်ကဲအခုဆိုလို့ရှိရင်ဆရာနာသိန်းတာကိုမြန်မာပြည်သူအများစုကစန့်ကျင်ကြပါတယ်ဒီရဲ့နောက်ွယ်မှာရောနိုင်ငံခြားတိုင်းပြည်တွေရဲ့ယက်တီမှုကဘယ်လောက်အရေးပါပါသလဲရှင်အထူးသဖြင့်တော့တရုတ်ရဲ့ယက်တီမှုပေါ့လေဘယ်အခြေအနေရှိပါလဲရှင
်နိုင်ငံတော်အခြေအနေပတ်သက်ရင်တရုတ်ရဲ့သဘောထားအစိတ်အရေးကြီးလို့ထင်ပါတယ်ဒီတချိန်မှာတရုတ်ဟာကုလသမဂ္ဂရဲ့လူမျိုးရေးကောင်စီရဲ့ပထမဆုံးမြန်မာနဲ့ပတ်သက်ပြီးညှိနှိုင်းချက်ဖြစ်တဲ့ဒေါန်ဆန်းစုကြည်တို့ကိုလွှတ်ပေးဖို့တောင်းဆိုရကြစမှာတရုတ်ကပါဝင်ထောက်ခံပါတယ်။ဒါဟာအထူးကြရတဲ့တစ်ခုဖြစ်ပါတယ်။ဒါလွှတ်ပေးရေးကိစ္စဆိုတာဟာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့မသက်ဆိုင်သေးလို့ထောက်ခံတာလည်းဖြစ်နိုင်တယ်လို့တစ်ဖက်ကကြည့်ရင်လည်းသူ့ရဲ့နောက်ွယ်မှာထူးခြားချက်တစ်ခုရှိနေတယ်လို့တွက်လို့ရပါတယ်။ဘယ်လိုလဲဆိုတော့ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရှင်းကြည့်မယ်ဆိုရင်တရုတ်ဟာဒေါန်ဆန်းစုကြည်နဲ့ပူပြီးတော့နှိစက်တယ်လို့ဆိုရပါလိမ့်မယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတလောတုန်းကတိုင်းမလနဲ့အဖွဲ့ရဲနောက်ွယ်မှာအင်အားကြီးနိုင်ငံတွေပါဝင်နေရဆိုပြီးတော့တရုတ်ကိုစောင့်နှံပြီးတော့ပြောခဲ့တာရှိပါတယ်။တစ်ချိန်တည်းမှာပဲဗိုလ်ချုပ်မူကြီးမြောက်ဟွန်လိုင်းဟာတရုတ်ထက်တရုတ်ရဲ့အဓိကပြိုင်ဘက်ဖြစ်နေတဲ့အိန္ဒိယနဲ့ပူပြီးနှိစက်လာတဲ့သဘောရှိပါတယ်။ရင်ငုပ်သင်းဘောဝယ်ယူတာအစပေါ့လေ။နောက်တရုတ်ဘက်ကကြည့်မယ်ဆိုရင်လည်းပဲတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကဒေါန်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းပြီးတော့လုပ်နေတဲ့ကိစ္စတွေဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အနာရရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံဟာဒီမိုကရေစီလုံးဝစစ်မှန်သွားပြီးတရုတ်နိုင်ငံကိုချင်းချောင်းမဲ့အင်းကြီးဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာနိုင်စရာအကြောင်းလည်းမရှိပါဘူး။အဲဒါကြောင့်ဒီနေ့အချင်းကြည့်ရင်ဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်ကမကန့်ကွက်တာဟာတရုတ်ကပါဝင်လိုက်တာဟာ စစ်တပ်နဲ့ NLD ပေါ်တရုတ်ရဲ့ခွဲခြားစုမြင်တဲ့သဘောထားကြောင့်ဖြစ်တယ်လို့လည်းကျွန်တော်ပြောချင်ပါတယ်ခင်ဗျာဆိုတော့ဒါဟာအဓိကကြပါတယ
်ဟုတ်ကဲ့ပါအင်ကယ်အဲ့တော့တိုင်းရင်းသားတွေရဲ့သဘောထားကရောဘလောက်အရေးကြီးပါတယ်လဲအင်ကယ်ဒီတန်းရင်သားဒေတာတချို့ကတော့ဆင်အာနာတိန်နာကိုတိတ်ပြီးတော့တက်တက်ကြွကြထောက်ခံတာမကြရသေးပါဘူးရှင်
။ဟုတ်ကဲ့တန်းရင်သားတွေရဲ့သဘောထားလည်းသိအရေးကြီးပါတယ်။တက်မလို့ဟာအာနာမသိငင်ကလေးကသူတို့ဒုစရခုလောက်လာရင်တန်းရင်သားတွေသူတို့ဘက်မှာယက်တီနေအောင်ဆူပြီးတော့ကြီးရွယ်ပြီးတော့လန့်ခင်းခဲ့တဲ့သဘောမျိုးလည်းတွေ့ရပါတယ်။အေနဲ့အပြစ်ခတ်ရဆေးရေးလောက်တာအပြင်သူတို့ဘက်ကညဉ့်ညိုင်းဆွေးနွေးပွဲအဖွဲ့ကိုလည်းဖွဲ့စည်းအောင်ကြီးညာခဲ့တဲ့ကိစ္စရယ်။နောက်ပြီးအပေါ်လွင်ဆုံးကတော့ဒီအာနာမသိငင်ရပိုင်းအလိုမှာပဲသူတို့ကပြေခရစေးရေးကိုတပြီလုံးအတိုင်းအတန်းနဲ့စက်တန်းတူရယ်ဆိုပြီးတော့လုခဲ့တာဖြစ်ပါတယ်။တစ်ဖက်မှာလည်းတိုင်းရင်းသားတွေဟာ NLD အစိုးရရဲ့သဘောထားကိုသိပြီးတော့ဘဝင်မကြတာကိုတတ်မတော်လဲစဉ်းစားမိမှဖြစ်ပါတယ်။ဥပမာအဖြစ် AA နဲ့ပြေခရစေးရေးကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကတော့ဒီကိစ္စမှာတက်တက်ကြွကြွမရှိခဲ့ပါဘူး။လာတူသောပဲတိုင်းရင်းသားဒေသတချို့ရဲ့အရေးကြီးတဲ့မဆန္ဒနယ်တွေမှာရွေးကောက်ပွဲမကျင်းပပဲထားခဲ့တာတွေတမရောလက်နက်ကိုင်းအဖွဲ့ကရောညဉ့်ညမှပြီးလို့ပြောတာတော့မှ NLD အစိုးရကတော့လုံးမပေးခဲ့ပါဘူးအကြောင်းမျိုးမျိုးထပ်ပြပြီးတော့ဆောင်လွှဲနေခဲ့ပါတယ်နောက်တလောတုန်းကဆိုရင်တိုင်းတိုင်းနဲ့ဆွေးနွေးဖို့အတွက်ကိုယ်စားလှယ်လွှတ်ထားတဲ့ NLD အတွင်းမှဒေါက်တာအောင်မိုးညိုကတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားပါတီလိုတော့သူတို့အစည်းအမပြုနိုင်ဘူးဒေသခံပါတီလိုပဲအစည်းအမပြုတယ်လို့ပြောတဲ့ကိစ္စတခါမနေ့ကလည်းသူပြောတာကြားပါတယ်တမန်တော်ဟာသူတို့နဲ့ကြတော့မဆွေးနွေးပဲနဲ့လက်နက်ကင်ပုံကနေတဲ့သူတွေနဲ့ကြတော့အောက်ကျပြီးတော့ဆွေးနွေးနေတဲ့ဆွေးရအရာကိုချုံနေပြီးပြောဆိုတာလည်းရှိပါတယ်ဒီပြောဆိုတွေကိုလည်းတိုင်းရင်းသားတွေကသိကျင်နိုင်မယ်လို့မထင်ပါဘူ
းဟုတ်ကဲ့ပါအင်ကယ်အဲ့တော့ဒီစစ်တပ်နဲ့တိုင်းရင်းသားတွေကအမြဲတမ်းတင့်တင့်နိုင်ပါသလားရှင်သူတို့ဟာဆိုလို့ရှိရင်တစ်ချိန်လုံးတိုက်နေခိုက်နေကြသူတွေပါဆိုတော့အခု NLD အစိုးရနဲ့ဖြစ်တဲ့အခါကျတော့တိုင်းရင်းသားတချို့က NLD အစိုးရဘက်ကမပါသလိုလိုဖြစ်နေပေမဲ့လို့လဲဒါတိုင်းရင်းသားတွေနဲ့စစ်တပ်ကြားတင့်မြတ်ရေးကရောဘလောက်ခိုင်မြဲနိုင်ပါသလဲရှင
်ဆိုတော့တိုင်းရင်းသားနဲ့တက်မတော်နဲ့စစ်မြတ်ရေးဟာဘလောက်ခိုင်မြဲမလဲဆိုတော့ဟုတ်ကဲ့အဲ့ဒါဟာမိကောင်းကောင်းဖြစ်ပါတယ်အပြစ်ခတ်ရဲစေးရေးလောက်ကတော့ဖြစ်နိုင်ပါတယ်သို့တော်လည်းပဲနိုင်ငံရေးအရာသဘောတူညီဖြစ်ရှင်းမှု political settlements တခုမရဘဲနဲ့တော့ဒီကိစ္စဟာပြည့်သွားမယ်ကိစ္စမဟုတ်ပါဘူးတိုင်းသားရနဲ့တတ်မတော်ကြမှာလည်းပဲပြဿနာဆက်လက်ဖြစ်နေမှာပါတကယ်တော့ညီညာရေးလှုပ်ရှင်လှုပ်ရင်တိုင်းသားတွေကလည်းဖြစ်နိုင်ရင်တော့ဒီမိုကရေစီရရွေးကောက်တင်မြှောက်ထားတဲ့အစိုးရနဲ့ပဲညီညာရေးလှုပ်ရှင်ပါလိမ့်မယ်အဲ့လိုလုံးမလည်းပဲညီညာရေးကပို့ပြီးတော့တည်တံ့ခိုင်မြဲမှာဖြစ်ပါတယ်သူတို့သဘောပေါက်ပါလိမ့်မယ်အဲ့ဒါကိုဆိုတော့ဒီမိုကရေစီအင်အားစုဘက်ကဘယ်လိုသဘောထားပြောင်းလဲပြီးတော့သူတို့ကိုနှိမ့်နိုင်လာမလဲဒါကိုစောင့်ကြည့်ရမှာဖြစ်သလိုတမနော်ကိုအခုသူတို့ကောင်းဝဲတာသိပြင်းပြင်းထန်ထန်မရှိပါမဲ့လေတမနော်ကမကြမ်းသေးလို့လည်းဖြစ်ပါလိမ့်မယ်အခုအနာသိန်းစစ်ကောင်စီအနေနဲ့ဆန္ဒပြတဲ့လူကိုပြစ်လာခလာနှိကုတ်လိုက်ရင်သူထွက်တန်ယူမှုဖြစ်လိုက်ရင်တော့တိုင်းသားတွေလည်းပဲဆက်လက်ပြီးတော့လက်ခံကြဦးမလားဆိုတာကတော့သံသယဖြစ်စရာပါပဲ
ဟုတ်ကဲ့ပါရှင်ဒါကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ Editor ဦးကျော်စံတာရဲ့သုံးသက်ချက်ကိုနားဆင်ခေချရတာဖြစ်ပါတယ်ရှင်
ရှိနေဖြစ်ပါစေတောရရှိမရှင် VOE ကိုရေးလာတဲ့တောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့တောရရှိနေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးတော့မှာဖြစ်ပါရဲ့เนาะဒီနေ့တော့ပထမဦးဆုံးမှတ်သားစရာဖြစ်တဲ့အလေးလေးပေးတဲ့မှတ်ချက်စကားလေးတစ်ခုနဲ့စာချင်ပါတယ်မြန်မာနိုင်ငံမှာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တရားဝင်ရွေးကောက်ခံအမတ်တွေကထိမ့်သိမ်းထားတဲ့စစ်အာဏာသိမ်းမှုကိုလူလူကဆန့်ကျင်ကြတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းရန်ကုန်မြို့နဲ့တခြားမြို့တွေအတီးအထိမှာလူလူတွေခြိတက်ပြီးတော့ဆန္ဒပြတာတွေ့ရပါတယ်နော်ဒီမှာကျမတို့ Facebook စာမျက်နှာမှာဒီလူလူခြိတက်ဆန္ဒပြပွဲတပ်ပုံတွေတင်ထားပေးတဲ့ post အောက်မှာလာရေးသွားတာကတော့အခုလူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြကြပါတယ်ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံကျင်ပါလေမလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘလောက်ကြာမယ်မသိဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင် ညဆိုင်ခွဲပြီးညသမားတွေနေခင်းဘက်မှာနားပါညဘက်ပူတတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့တတိထားပါဆိုတော့တတိပေးလာပါတယ်ရှင်ဟုတ်ပါတယ်ဒီမှာမေ့ထားလို့မရတာကတစ်ကမ္ဘာလုံးကိုနှိပ်စက်နေတဲ့ကိုဗစ်ကူးစက်ကပ်ဘေးရောဂါကြီးပဲဖြစ်ပါတယ်ဒီကျမကြီးအနေကဘလို့အခြေအနေမျိုးကိုမှနားလေတက်ညာပေးမှာမဟုတ်လို့အထုသတိထားရမယ်ဆိုတာမှန်ပါတယ်သတိမမေ့စေချင်ပါဘူးဆန်ဝင်စရေ Facebook account ပိုင်းရှင်ကတော့ခြေနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စိတ်သိမ်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပုတ်ဖွားသူများပြည်သူကိုမြစ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook account ပါရှင်ဆန်လွင်ရေးသွားတာပါသူပြောလို့တက်မတော်နဲ့ပြည်သူရဲပြည်သူဆန္ဒကြပါစေဘေးမပြူပါနဲ့တဲ့ဒီချိန်မှာပဲကျွန်မဒီအစီအစဉ်အတွက်အတန်းသွင်းနေတယ်ကျမတို့ American ပြည်သူမှာတင်းငရိမနဲ့အစောပိုင်းမြန်မာနိုင်ငံမှာဆွေးနွေးတော့နေ့လည်း2နာရီလောက်ဖြစ်ပါတယ်။အဲ့ဒီအချိန်မှာပဲမြန်မာပြည်ကသတင်းဌာနတစ်ခုကသတင်းတပုတ်ဖတ်ရတယ်လို့ video file နဲ့ကြည့်ရပါတယ်။ဒါကတော့ KNP နဲ့မြောက်ရီမြို့နယ်မှာနေ့လည်း12နာရီခွဲကဒီဆေးရနာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတော့မွန်လဲ2နာရီခွဲလောက်မှာတနက်ဖောက်ပြီးတော့လူစုခွဲခဲ့တဲ့ KIC သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီဆနပြဝဲကိုဥဆောင်သူနဲ့ဒီလူတချို့ကိုဖမ်းသွားတယ်လို့လည်းဖော်ပြထားပါတယ်။ဖမ်းမဖမ်းဆိုတာတော့ကျွန်မဗီဒီယိုမှာမတွေ့ရဘဲနဲ့သိကြတာကတော့လူစုခွဲတဲ့ဗီဒီယိုကတော့ online ပေါ်မှာပြန့်နှံ့နေပါတယ်နော်။ဆနပြဝဲတွေငင်းငင်းငင်းငင်းနဲ့ပြီးဆုံးနိုင်ပါစေလို့ဆန္ဒပြုမိပါတယ်။ရန်ကုန်လူစုရဲ့ Facebook account ပိုင်ရှင်ကလည်းလုံလုံရရသိကြတာတခုပြောပါမယ်။ဘယ်နာကစစ်တပ်ကထောက်ခံနေဘယ်ရာထူးရှိစစ်ဗိုလ်ကြီးကနှုတ်ထွက်တယ်တာဝထွက်ပြေးတယ်ကုလသမဂ္ဂဘာတွေဆုံးဖြတ်တယ်ဘယ်နိုင်ငံကထောက်ခံတယ်ကန့်ကွက်တယ်ဒီလိုသတင်းတွေကိုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအထူးကိူးမဆိုင်ပါနဲ့တဲ့ကိုလုတ်တဲ့နဲ့လုံရမယ့်အလုပ်ကိုဆက်လုပ်ပါအားလုံးပူးပေါင်းပြီးတော့အထူးသဖြင့်ဝန်ထမ်းတွေ civil disobedience လို့ခေါ်တဲ့တပိုင်းတပိုင်းဆန္ဒထုတ်ဖော်တာမျိုးလုပ်ကြပါတမုံတီးကြပါလို့ပြောလာပါတယ်အခုလိုအခြေအနေမျိုးမှာကျမတို့ဒီ VOA စာမျက်နှာရဲ့သတင်းတွေအောက်မှာလည်းဒီလိုမျိုးတွေပဲတယောက်နဲ့တယောက်သတိပေးတာတွေနောက်ပြီးလှုံ့ဆော်တာတွေရေးလာကြတာတွေ့ရပါတယ်နော်။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့။လူမှုရေးစီးပွားရေးလည်းပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါတယ်။နောက်အနာခက်ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းတာရပြီးတော့ဖွံ့ဖြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီလောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခေအတော်လှပသွားပါလိမ့်မယ်ပြည်သူပဲရက်တည်မဲ့တက်မတော်ခေါင်းဆောင်တွေကိုလည်းပြည်သူတွေလိုလားပါတယ်ပြည်သူအတွက်တက်မတော်ဖြစ်စေချင်ပါတယ်အောင်သူဆိုတဲ့သရရှင်ရေးလာတာပါဒီသရရှင်အမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောင်မှာကြီးပြင်းလာရဲလို့ရေးလာလို့ဒီမှာခုနကတော့ငါပဲအင်တာနက်ပေါ်မှာဖတ်ရတဲ့ post လေးတစ်ခုကိုအမှတ်ရမိသွားပါရဲ့နော် Facebook ပေါ်မှာသူများရေးတင်ထားတဲ့ post လေးပါတူတူလေးရေးထားပေမဲ့လည်းစကလုံးလေးတွေမှတ်မှတ်တင်တင်ရှိလို့မျှဝေချင်ပါတယ်ဒီ post မှာတော့ကျွန်တော်တို့ညံ့ငယ်တော့သူတို့ခံရတာပေါ့သူတို့တွေမညံ့အောင်စူးစမ်းနေကြတယ်အောင်မြင်ပါစေတဲ့ကျွန်မဒီစာတူတူလေးကိုဖတ်ပြီးတော့တော်တော်လေးအတွေးများသွားခဲ့ရပါတယ်နော်သူ့လိုဘယ်နှစ်ယောက်လောက်များဆူတောင်းနေမလဲလို့တွေးမိပါတယ်ဖြစ်ရတဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကပါတီကြီးနှစ်ရက်လုံးရဲ့ထိတ်တန့်အထက်လွှတ်တော်အမတ်တွေကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုသွားပါတယ်။မြန်မာနိုင်ငံမှာတိုင်းဆောင်မခင်တဲ့ဒီမိုကရေစီအခုပြောင်းကာလတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစဖို့လဲသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတိုက်တွန်းသွားတာပါ။ဒီနေ့လည်းမှာပဲကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအရေးမယူဖို့တိုက်တွန်းပါတယ်ဆိုပြီးပြောလာတာပါ။မြန်မာစစ်ဘက်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားလိုက်နာပြီးတော့ဆန္ဒပြသူတွေကိုအရေးမယူဖို့ကုလသမဂ္ဂကတောင်းဆိုပါတယ်တဲ့။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သရရှင်တွေကတော့စုမွန်သားဆိုတဲ့သရရှင်ကတောင်းဆိုမနေပါနဲ့။ အင်တာနက်ဖျက်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့ဟုတ်ကဲ့ဒါနဲ့အင်တာနက်ဖျက်ခံထားရတယ်ဆိုလို့ဒီအချိန်မြန်မာနိုင်ငံအခုဆိုရင်တော့ညနေ3နာရီလောက်ပေါ့နော်ဒီအချိန်မှာတော့ဒီမကြခင်ကပဲအင်တာနက်လိုင်းနေစပြီးတော့ရပြီဆိုပြီးတော့ကျွန်တော်တို့ရုံကဒီကိုစီသူတို့ကိုမိုးစောတို့ဒဇင်တို့ဆက်သွဲလာပါတယ်ရှင်နောက်ထပ်သောရရှင်အွန်လိုင်းထုံးကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်။လေရင်တင်စစ်သည်မော်ကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်။ဒါကတော့တရရှင်အောင်နိုင်ထွန်းရေးထားတာပါ။ဒီမှာစိုးသန်းဆိုတဲ့တရရှင်သူ့ကိုပြန်ရေးထားတာကတော့သူများကိုအားကိုးမနေပါနဲ့အခုရေ CTM လှုံ့ဆော်မှုမှာအလုံးပါဝင်မှုလှုံ့ဆော်ပေးပါတယ်။ပြိုင်သူတွင်းရင်ရွေးမှာပါတဲ့။သူပြောတဲ့ CTM ဆိုတာကတော့ဒီအကြမ်းမဖက်ပဲအရသားတွေကနေပြီးတော့ကိုနီကိုဟန်နဲ့ဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုကိုပြောတာဖြစ်ပါတယ်နော်။နောက်ထပ်သောရရှင် M Gun Tan ဆိုတဲ့သောရရှင်ကလည်း
တောင်းဆိုမယ်တိုက်တွန်းမယ်ပြီးရင်စီးပွားရေးပိတ်ဆို့မယ်ဒီလောက်ပါပဲ။အာနာရှင်စနစ်ကိုတကယ်မုန်းနေဆိုရင်ပြည်သူတွေကိုယ်တိုင်ကြောက်သွေးတွေဖောက်ထုတ်ပြရမှာပါ။ပြည်သူတွေကိုယ်တိုင်မဆန့်ကျင်တော့စစ်ကြံဘဝထက်နေကြမှာပေါ့။ CDM ကတကယ်ကောင်းတဲ့တပိတ်ပါ။အစိုးရဝန်ထမ်းတွေမပါပဲဘယ်အစိုးရမှကြာရှည်မခံပါဘူး။ဒီတစ်ခါစစ်တပ်ကိုကြောက်ပြီးငြိမ်နေလိုက်ရင်တတလုံးစစ်ဘုံကျုပ်တွေဂုတ်သွေးဆုတ်တာခံရပါလိမ့်မယ
်။နောက်တစ်ရက်ကတော့တောင်းဆိုတာတော့တောင်းဆိုပါ။နီးလန်းလေးရှာပါဦးလားတဲ့
။တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်။လက်တွေစစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီ။စစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
။သူရင်းဆိုတဲ့သောရချင်းကတော့ပြောပါတယ်။ကုလကအပြောပါပဲတဲ့။အလိုလိုလိုပါတွေကတည်ုံတဲ့ရုရှားလက်တွေကဘာမှဖြစ်မလား။သူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါ။ဝေယဆိုးဆိုတဲ့သောရရှင်ကတော့ဒီခေတ်မှာအာနာတက်သိန်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခေတ်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့အဆိုးဆုံးကတော့နိုင်ငံတော်အတိုင်းပင်ငယ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းအဲ့လောက်ရကညံနေဆုံးလောက်ရပါဂျာမီဆွဲတာထက်ဆိုးပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယဆိုးဆိုတဲ့သောရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပေးတာကျေးဇူးတင်ပါတယ်။လိုရင်စနပြေဝပါစေ။ယောဂါကပေးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သောရရှင်ကလည်း Up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတို့ဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါတယ်နော်ဒီတစ်ပတ်တော့ဒီမှာတင်ကျမတို့ရဲ့ပေးစာခန္ဓာကိုရက်ချင်ပါတယ်ရှင်သောရရှင်တွေကိုမြမသချင်းလေးနဲ့မေတ္တာလေးလက်ဆောင်ပေးချင်ပါတယ
်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မေတ္တာလေးလက်ဆောင်ခန္ဓာမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်
ဆက်ပြီးတော့သရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတို့နဲ့ဖျော်ပြပေးကြပါလိမ့်ရှင်။စောင်းလိုက်ရေးဆက်တိဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ်ဆောင်မော်ကွန်းဆိုတဲ့တချင်းလေးတချင်းတည်းလေးဖြစ်ပါတယ်။နားဆင်ကြကြပါဦ
း။
စာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာပြန်ပြော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။မြန်မာပိုင်းတနင်္လာနေ့နေ့နဲ့ခင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုသတင်းချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နဲ့ဆီအာနာသိမ့်မှုတပတ်တိတိပြင်းမြောက်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာနိုင်ငံနဲ့တဝန်းအထွေထွေတပိတ်ကြီးစတင်မှုရှိကြောင်းဦးဆောင်စီစဉ်သူတွေက VOA ကိုပြောပါရယ်လက်ရှိမှာတော့ရန်ကုန်မြို့မှာစနေနေ့ကစတင်ပြီးပြည်သူတွေတိတ်နေချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြရမှာတနင်္ဂနွေနေ့ကတော့နိုင်ငံတဝန်းပြန့်နှံ့ခဲ့ပါရယ်ဆီအာနာသိမ့်လိုက်တဲ့မြန်မာနိုင်ငံမှာလွတ်တော်အစည်းအဝေးအသီးသီးကိုရပ်ဆိုင်းထားပေမယ့်ရန်ကုန်တိုင်းစကိုင်းတိုင်းနဲ့တနင်္သာရီတိုင်းဒေသကြီးကလွတ်တော်ကိုယ်စားလှယ်တွေဟာဖေဖော်ဝါရီလ6ရက်9ရက်နေ့တွေမှာအစည်းအဝေးတွေပြုလုပ်ပြီးကျန်းသစ္စာကျင်းပခဲ့ကြပါတယ်2020နိုဝင်ဘာလ10ရက်ရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွှတ်တော်အစည်းအဝေးခေါ်ယူကျင်းပရမယ်ဆိုတဲ့သတ်မှတ်ချက်နဲ့အညီအခုလိုသက်ဆိုင်ရာတိုင်းဒေသကြီးလွှတ်တော်အမတ်တွေကအစည်းအဝေးကျင်းပခဲ့ကြတာပါမြန်မာနိုင်ငံတဝန်းဆီအာနာတိမ့်မှုစန့်ကျင်တဲ့ပြည်သူတွေတိမ့်နဲ့ချီလမ်းမပေါ်ထွက်ဆန္ဒပြတဲ့အချိန်မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့နဲ့ဆန္ဒပြပွဲတွေကိုလက်စားချေအကြမ်းဖက်တုံ့ပြန်တာမျိုးမလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစနစ်နဲ့တဟဇာတာဖြစ်စေဖို့မြန်မာစစ်တပ်ကိုပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်ပေါ်ရဟမင်းကြီး Francis ရဲ့ Saint Peter ယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေဆူတောင်းမေတ္တာပို့သတဲ့ပွဲမှာတိုင်းပြည်တာဝန်ရှိသူတွေအနေနဲ့ဘုံကောင်းကျိုးအတွက်စိတ်ရင်းမှန်မှန်နဲ့လူမှုတရားမျှတရေးနိုင်ငံတည်ငြိမ်ရေးအတွက်ဒီမိုကရေစီနဲ့တဟဇာတာဖြစ်ဖို့ဆူတောင်းပါတယ်လို့ပေါ်ရဟမင်းကြီး Francis ပြောသွားတာပါကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်စစ်တမ်းအရာတနင်္ဂနွေနေ့အထိကမ္ဘာတစ်လွှားလူပေါင်း106သန်းနီးပါးအကူးဆက်ခံရပြီးတေဆုံးရသူက 1.3 သန်းကျော်ရှိနေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန်ဒေသမှာတနင်္ဂနွေနေ့ကဟိမဝန္တရေခဲပြင်ကကြီးမားတဲ့ရေခဲဆိုင်ပြိုကျတဲ့အတွက်ရေကာတာကျိုးပေါက်ပြီးဂင်းကာမြင့်မကြီးတဲ့မြင့်လက်တဲ့ရေကြီးမှုကနေလူပေါင်း140ကျော်ပျောက်ဆုံးနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ရှင်။ VOA မြန်မာပိုင်းတနင်္လာနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါ။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါရှင်ကျွန်မဒီချိန်မှာThis program has come to you from the Voice of America, Washington.